သမရဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်တို့ကိုနေပြည်တော်အထူးတရားရုံးကအမှုနှစ်ခုအတွေ့ထောင်ဒဏ်၄နှစ်စီချမှတ်လိုက်ပါတယ်အခုချမှတ်လိုက်တဲ့ထောင်ဒဏ်ပြစ်ဒဏ်တွေကိုစစ်ကောင်စီဥက္ကဋ္ဌရှော့ပေါ်အမိန့်ထုတ်ပြန်ပါတယ်ဒေါအောင်ဆန်းစုကြည်နဲ့ဝင်းမြင့်တို့ကိုချမှတ်တဲ့ထောင်ဒဏ်၄နှစ်ထဲမှာနှစ်နှစ်ကိုစစ်ကောင်စီဥက္ကဋ္ဌအနေနဲ့လူငယ်ဆန္ဒဝင်ပေးလိုက်တယ်လို့မြမအတန်ကကြေညာပါတယ်ကြံနေတဲ့ပြစ်ဒဏ်နှစ်နှစ်ကိုလည်းလက်ရှိထိန်းသိမ်းထားတဲ့နေအိမ်မှာပဲကြာခံစေဖို့စစ်ကောင်စီဥက္ကဋ္ဌနဲ့အမိန့်ထုတ်ပြန်လိုက်ပါတယ်သူဦးကိုရသသားကြီးပုံမှ905ခါခွဲနဲ့ပူတွဲတရားစွဲထားတဲ့အများပြည်သူတင်းကျင်အေးချမ်းမှုပြပြအောင်လုံဆော်လှုပ်ဆောင်မှုအတွေ့သုံးစလုံးကိုအမြင့်ဆုံးထောင်ဒဏ်နှစ်စီနဲ့ဦးဝင်းမြင့်နဲ့ဒေါအောင်ဆန်းစုကြည်တို့ကိုပုံမှန်25နဲ့တရားစီတရားစွဲခံထားရတဲ့တဘာဝဘေးရန်တရားဆရာယာစီမံခန့်ခွဲမှုဥပဒေချိုးဖောက်တယ်ဆိုတဲ့အမှုတွေအတွေ့ထောင်ဒဏ်နှစ်စီချမှတ်ခဲ့တာဖြစ်ပါတယ်စစ်တပ်ကအာဏာသိမ်းမှုအပေါ်ကန့်ကွက်ကြောင်းဖေဖော်ဝါရီလ9ရက်နေ့23ရက်မှာအနေဒီဘိုလ်လုံးမှုဆောင်အဖွဲ့ကထုတ်ပြန်ခဲ့တဲ့ကြေညာချက်နှစ်ခုနဲ့ပတ်သက်လို့ပါတီအကြီးအကဲတွေနဲ့သူတို့သုံးစလုံးမှာတာဝန်ရှိတယ်လို့ဆိုပြီးစစ်ကောင်စီကပုံမှန်905ခါခွဲနဲ့တရားစွဲထားတာပါတဘာဝဘေးအမှုကတော့2020ခုနှစ်ရွက်ောက်ပွဲမဲဆွယ်ကာလမှာဥတ္တရတီတီမြို့နယ်တဲဖြတ်သွားတဲ့အနေဒီမဲဆွယ်ရင်တန်းကိုတောင်ဆန်းစုကြည်နဲ့တဝမရဦးဝင်းမြင့်တို့ကထွက်ပြီးလက်ပြနှုတ်ဆက်ခဲ့တဲ့အတွက်တရားဆွဲဆိုခဲ့တာဖြစ်ပါတယ်။ကိုဗစ်ရောဂါစီကံထိန်းသိမ်းချက်တွေထုတ်ပြန်ထားတဲ့အချိန်တွင်လူစုလူဝေးဖြစ်စေတယ်ဆိုတဲ့အကြောင်းပြချက်နဲ့သူတို့နှစ်ဦးစလုံးကိုတရားဆွဲခဲ့တာဖြစ်ပါတယ်။အမှုတွေနဲ့ပတ်သက်လို့အထက်တရားရုံးအဆင့်ဆင့်အယူခံသွားမယ်လို့တော့စုံစမ်းသိရှိရပါတယ်။ဒေါန်ဆန်းစုကြည်ဆွဲချက်တင်ခံထားရတဲ့ဆက်သွယ်ရေးဥပဒေချိုးပေါက်တဲ့ဆိုတဲ့အမှုနဲ့ပို့ကုန်သွင်းကုန်ဥပဒေချိုးပေါက်တဲ့ဆိုတဲ့အမှုနှစ်မှုအတွက်ဒီဇင်ဘာ20ရက်နေ့မှာအပြစ်အမိန့်ချမယ်လို့သိရပါတယ်ခင်ဗျာ။